လူမျိုးရုံးတပ်ဖြတ်မှုဆွဲချက်ကိုဖြေရှင်းဖို့နိုင်ငံတကာတရားရုံး ICJ မှတွားရောက်ရင်ဆိုင်တဲ့ဒေါအောင်ဆန်းစုကြည်ကိုဝန်ကြီးချုပ်တွေကိုယ်တိုင်ဦးဆောင်ပြီးလူမှုထောက်ခံပွဲတွေကျင်းပတာဟာလက်တွေ့ဆန်တဲ့လုပ်ရက်တွေမဟုတ်ဘဲလူမှုအပေါ်အရင်စစ်အစိုးရလိုဝါဒမှိုင်းတိုက်မှုသာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူလူငယ်တွေကပြောပါတယ်အခုအစိုးရနဲ့စစ်တပ်ရင်ဆိုင်နေရတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့တရားစွပ်စွမှုဟာတိုင်းရင်းသားဒေသတွေကစစ်တပ်ရဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကဖြစ်စဉ်တစ်ခုသာဖြစ်သေးတယ်လို့လည်းတိုင်းရင်းသားလူငယ်တွေကပြောပါတယ်ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့လူမှုထောက်ခံပွဲပေါ်သဘောထားအမြင်တွေကိုမဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်ဟုတ်ပါတယ်
မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာဆစ်ဆဲမဲ့ကိစ္စနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ကိုယ်တိုင်မကြခင်ရက်ပိုင်းမှာပဲတွားရောက်ရင်ဆိုင်ဖြေရှင်းတော်မှာဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံရဲ့အကျိုးစီးပွားကာကွယ်ရန်အတွက်ဆိုပြီးဒေါက်ဆန်းစကြည်ကိုယ်တိုင်နိုင်ငံသားဝန်ကြီးတယောက်အနေနဲ့ဥဆောင်ဖြေရှင်းမဲ့အပေါ်မြန်မာနိုင်ငံတဝန်ပြည်နယ်နဲ့တိုင်းဒေသမှာတော့ဝန်ကြီးချုပ်တွေကိုယ်တိုင် UCB We Stand With ဒေါအောင်ဆန်းစုကြည် We Stand With မာသာစုဆိုပြီးဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ထောက်ခံပွဲတွေကျင်းပနေပါတယ်ဒီကနေ့မှာတော့ရန်ကုန်မြို့မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်အားပေးခဲ့ပါတယ
်ကျွန်တော်တို့ဘလို့အပြတ်ခံရဖြစ်ဖြစ်ဘလို့အပြတ်ခံရဖြစ်ဖြစ်ကျွန်တော်တို့ကြော်လောနေမှာဖြစ်ကျွန်တော်တို့တတိရှိလို့လေကျွန်တော်တို့အမေစုတပေါင်းမှာတတိရှိဆုံးလူတယောက်ပါသူရဲ့နာမည်ကချစ်ချင်းမြစ်တာသူတော်နေပြီရှင်းနေပြီကျွန်တော်တို့ချစ်တဲ့လူတွေကလည်းသူနဲ့ဆက်ဆံသတိရှိတဲ့သူတော်ကိုကြောက်လို့ပဲနှလုံးသားထဲကိုချစ်ချင်းမြစ်တာပဲထင်ရမှာဖြစ်ပါတယ်
ဒီလိုလူမှုထောက်ခံပွဲတွေဆန္ဒထုတ်ဖော်မှုတွေဟာမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချိုးဖောက်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေပေါ်မှာဆေးရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းနိုင်မှုတက်ရောက်မှုရှိနိုင်ပါမလားအရင်စစ်ဆိုးရအဆက်ဆက်လူမှုကိုဖိအားပေးဝါဒမှိုင်းတိုက်တဲ့လုပ်ရက်နဲ့ဆင်တူနေတယ်လို့လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့အတန်းအဖွဲ့ကမောင်ဆောင်ခါကသူ့အမည်အခုလိုပြောပါတယ
်အရင်ကအဆိုးရလှုပ်ခဲ့တဲ့ပုံစံတိုင်းထောက်ခံပွဲတွေဒီကအဆိုးရမှာထက်လို့ကိုကျူးသားလာတာကိုကျွန်တော်ကတွေ့ရတယ်ပေါ့နော်။ဟာဒီတော့ဆိုရင်ဒီဘယ်လိုအခြေခံဥပဒေထောက်ခံပွဲဆိုတာမျိုးကြီးချင်းချင်းတည်းလုပ်ခဲ့ကြတယ်။အဲအဲ့လိုပဲအခုဒီဘက်မှာလည်းအဲဒီကျွန်တော်ဒေါန်ဆန်းစုကြည်ထောက်ခံပွဲဆိုတာမျိုးနဲ့ပဲမျိုးကျူးထမ်းတဲ့အကောင်ကိုကျူးသားတာပေါ့။ဆိုတော့ကျွန်တော်တကယ်ကဒီထောက်ခံပွဲတွေကဒေါန်ဆန်းစုကြည်မှာကျူးတယောက်ကိုရှိမရှိလို့စဉ်းစားရင်ပုံပြတော့တကယ်များနိုင်ချေတာ။ဘာလို့လဲဆိုတော့ဒါဒီလိုဆိုင်ရှိတဲ့ကိစ္စကိုကျွန်တော်ကတွားရောက်ဖြေရှင်းတဲ့ကိစ္စမှာဒီလိုဆိုင်ရဲ့အခြေအနေမှာကျွန်တော်လူမှုရဲ့ပါဝင်ပတ်သက်မှုတွေပါတယ်ပေါ့လူမှုကိုကျွန်တော်ကဝါလာမှိုင်းနေတယ်လူမှုကိုယ်တိုင်ဒီလိုပြောဒီလှုပ်ဆော်ရတာတွေ့ရတာတွေ့ရှိတယ်ပေါ့အဲ့တော့အဲ့လိုထောက်ခံပွဲတွေမှာဗာပြောမယ်ဆိုတဲ့ကိစ္စအရေးကြီးတယ်လူကျွန်တော်ကဒီထောက်ခံပွဲတွေကတစ်ခါတည်းမှာထောက်ခံပွဲတွေကပုံပြီးတော့အန်တီရားစီတယ်ဆိုတော့ကျွန်တော်ဟိုမှာတွားရင်နိုင်တော့တန်းစီကြီးအတွက်ပုံပြီးတော့ထပ်ပြည့်စေနိုင်တယ်လို့ကျွန်တော်မြင်တယ်ပေါ့
ဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်အကြီးအကဲတယောက်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့နိုင်ငံတကာတရားရုံးမှာတွားရောက်ဖြေရှင်းမှုစူးစမ်းတဲ့အပေါ်မှာတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူခွေးချိုးဖောက်မှုတွေဆီရဇဝေမှုကျူးလွန်မှုတွေအပေါ်မှာလည်းတာဝန်ယူဖြေရှင်းမှုတင်ပါတယ်လို့ကချင်မြင်းရေးလှုပ်ရှားသူဆိုင်းနုပန်ကဆိုပါတယ်
ဒေါက်တာကြီးကြီးသူ့အနေနဲ့အသာနိုင်ငံတော်ကိုရှင်းနေလို့ရတဲ့အကြောင်းပေါ့နော်သူကအွန်လိုင်းဝန်ကြီးဌာနမှာဒီတာဝန်ရတဲ့အကြောင်းသူ့ရဲ့တာဝန်ယူတာဝန်ခံမှုရှိပြီးမှကိုယ်နိုင်ငံကိုဒီမျိုးရစရာပေါ်မှာတော့သူ့အနေနဲ့ဖြေရှင်းနေဆိုတော့ဒါကိုမြင်တယ်ဒါပေမဲ့တခုကတိုင်းသားတွေစစ်ပွဲတွေအကြီးကြီးဖြစ်တော့ဆိုရင်တော့ဒီစုကောင်းဆောင်တယောက်အနေနဲ့ဒါဒီလူထုတွေကြောက်ချင်ခက်ခဲနေတာကိုသူလူတွေရှုခဲ့ရပါမှတုံ့ပြန်မှုတော့ဆောင်းရင်ပါမှမရှိခဲ့ဘူးဒါပေမဲ့ဒီစစ်တပ်ဘက်ကသူ့အနေနဲ့အရန်ကာပါလို့တည်ဆိုတော့နေတယ်ပြီးတော့နောက်တစ်ခုကဒီမျိုးဒီစတန်ဒတ်တို့စုပေါ့နော်အများကြီးလုံးနေတဲ့အပိုင်းတွေတွေ့ရတယ်ဒါကဒီလူထုကိုနည်းနည်းကျောင်းပြန်လက်ကလုံးချလုံးဆောင်နေလို့ကျွန်တော်တို့ကနေတယ်ဟိုအဓိကကြိုးရှင်တာကဒီလူချူကအရင်ကတည်းကစစ်ဖက်ဒီ CAP အနေနဲ့ရေးစစ်ခဏဖြစ်ဖြစ်ပြီးဒီခေါက်ကတော့နိုင်ငံတော်ကောင်းဆောင်တွေဒီတိုင်းသားကောင်းဆောင်တွေဗလိကောင်းဆောင်တွေအနေနဲ့လူချူကိုအသုံးမချကြဖို့ဒါကျွန်တော်ပြောချင်တယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီလုံဆောင်မှုရဲ့အားလုံးပုံပါကအခြေဒါကတော့တမိုင်းတရားခံတစ်ခုအနေနဲ့ဖြစ်လာနိုင်တယ်ဒါပြည်ပေါ်မှာတာဝန်ယူတာဝန်ကိုရှိရှိနဲ့အားလုံးဆောင်တော့ဖို့တော့ကျွန်တော်မျှော်လင့်တယ်ပေါ့
နေပြည်တော်ပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာတော့ဒေါန်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ထောက်ခံပွဲတွေအပြင်ဒေါန်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ဆိုင်းပုတ်ကြီးတွေကိုလည်းလူမြင်ဝဲနေရာတော်တော်များများမှာချိန်ဆပြီးတော့နိုင်ငံတကာတရားရုံးမှာဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံကြောင်းပြသနေကြတာဖြစ်ပါတယ်။ဒါမဲ့ဒီဇင်မာလာ၁၀ရက်နေ့မှာတော့အဲ့ဒီအမှုကိုနယ်သာလန်နိုင်ငံ The Hague ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံပေါ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ခဲ့ရဲဆိုတဲ့ဆွဆဲချက်နဲ့တိုင်ကြားထားတဲ့အမှုကိုစတင်ကြားနာစစ်ဆေးမှာဖြစ်ပါတယ်။အစိုးရကနေရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောက်လဲမှာဖြစ်ပါတယ်ရှင်။